မဟာဗျူဟာကျတဲ့တောင်တရုတ်ပင်လယ်ပြင်ထဲကတရုတ်ရဲ့လူလုံကျွန်းတစ်ခုအနီးမှာအမေရိကန်စစ်သည်မော်ဒယ်စင်ဖြတ်တန်းသွားခဲ့ပြီးတဲ့နောက်ဒီကိစ္စကိုလုံးဝမကျေနပ်တဲ့အကြောင်းတရုတ်အစိုးရကဒီကနေ့ထုတ်ပေါ်ပြောဆိုလိုက်ပါတယ်။အမေရိကန် USS John S. McCain စစ်သည်မော်ဟာတရုတ်ဥပဒေနဲ့နိုင်ငံတကာဥပဒေကိုချိုးဖောက်ပြီးတော့ဒီတရုတ်အစိုးရရဲ့အချုပ်အခြာအာဏာနဲ့လုံခြုံရေးကိုထိပါတဲ့အချိန်ထဲမှာရှေ့လမ်းမှာတာဝန်ကျနေကြတဲ့တရုတ်ဝန်ထမ်းတွေရဲ့လုံခြုံရေးကိုအန္တရာယ်ဖြစ်စေတယ်လို့ဒီနိုင်ငံသားရဲ့ဌာနပြောခွင့်ရကဒီကနေ့ကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ဖြတ်တန်းသွားတဲ့သင်္ဘောဟာအမေရိကန်စစ်သင်္ဘောဖြစ်တဲ့ဆိုရာကိုတရုတ်ရေတပ်ကတည်တာနဲ့သတိပေးပြီးတော့နှစ်ထုတ်ခဲ့တယ်လို့လည်းပြောခွင့်ရကပြောပါရယ်အမေရိကန်ဖြတ်သင်္ဘောဟာမစ်ချီဖ်တနာကြောက်တန်းကနေရေပိုင်6မိုင်အကွာလောက်မှာဖြတ်တန်းသွားခဲ့ပြီးတော့တဟာနိုင်ငံကရေပိုင်နဲ့အတွင်းလွတ်လပ်စွာရေချောင်းသွားလာမှုဆောင်ရွက်ချက်တစ်စိတ်တစ်ပိုင်းအဖြစ်လှုပ်ဆောင်တာဖြစ်တယ်လို့အမည်မဖော်လို့တဲ့အမေရိကန်ရေတပ်အရာရှိတဦးကပြောပါရယ်အခုလိုလွတ်လပ်စွာရေချောင်းသွားလာရေးဆောင်ရွက်ချက်ကိုအမေရိကန်ပြည်ထောင်စုမှာဒေါ်နယ်ထရမ့်သမ္မတတာဝန်ဆပြီးတော့ယူတဲ့ဇန်နဝါရီလကစလို့လှုပ်ဆောင်လာခဲ့တာမှာဒီကြိမ်ဟာတတိယအကြိမ်ဖြစ်ပါတယ်။အမေရိကန်စစ်တပ်အနေနဲ့နိုင်ငံတကာဥပဒေနဲ့အညီလွတ်လပ်စွာရေချောင်းလေချောင်းသွားလာမှုတွေကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့အမေရိကန်ဆိုရရာရှိတွေကပြောဆိုထားပါတယ်။တောက်တရုတ်ပင်လယ်ပြင်တစ်ခုလုံးနီးပါးကိုသူပိုင်တယ်လို့ပြောနေတဲ့တရုတ်နိုင်ငံကတော့အခုလိုသွားလာမှုတွေကိုမကြာခဏကန့်ကွက်လေးရှိပါတယ်ရှင်။